ယူကရိန်းနိုင်ငံရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွေးသမားတွေနဲ့ယူကရိန်းစိုးရအကြဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးအတွက်အပြစ်ခတ်ရဆဲအောင်လုပ်ဆောင်ခြင်းမရှိရင်ရုရှားအပေါ်ချမှတ်ထားတဲ့စီးပွားရေးဆိုင်ရာပိတ်ဆို့ရေးယူမှုတွေကိုတင်းကျပ်စွာချမှတ်သွားမယ်လို့ G7 ဆက်မှုထိပ်သီး9နိုင်ငံကခေါင်းဆောင်တွေကတင်းတင်းလာနေမှာသတိပေးပြောကြားလိုက်ပါတယ်။ယူကရိန်းပြည်ပခါမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့မနစ်ကခရိုင်းမီးယားကျွန်းဆွယ်ကိုသိမ့်ပိုက်လိုက်တဲ့ကိစ္စတွေကြောင့်ရုရှားအပေါ်ဖိအားထပ်ပြီးအတွက်အားလုံးကတင်းကြီးတင်းကျပ်တဲ့သဘောတူကြတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ရုရှားသမ္မတဗလာဒီမီပူတင်အနေနဲ့ဆိုဗီယက်ပြည်ထောင်စုခေတ်ကအောင်ပွဲခံခဲ့တဲ့ခေတ်ကိုဥတီသွားနေတဲ့ရုရှားလိုလာတဲ့ခွဲထွေးသမားတွေကိုထောက်ခံအားပေးပြီးတိုင်းပြည်စီးပွားရေးမှားယွင်းတဲ့ဘက်ကိုဥတီသွားနေတာကိုလိုလားသလား။ဒါမှမဟုတ်ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားလိုက်နိုင်မလားဆိုတာကိုရေးချေရမှာဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ်။ယူကရိန်းနိုင်ငံနဲ့ဆိုင်တဲ့ရုရှားရဲ့အပြုတ်မှုတွေဟာရုရှားနိုင်ငံနဲ့ပြည်သူတွေကိုအထိနာစေတယ်လို့ G7 ဆက်မှုထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့ဂျာမနီနိုင်ငံဘာဗေးရီးယားဒေသမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကအဲ့ဒီလိုပြောကြားလိုက်တာပါ။